မန္တလေးတိုင်းဒေသကြီးမိုးကုံမြို့ကနာမည်ကြီးစီးပွားရေးလုပ်ငန်းရှင်တယောက်ကိုဒီကနေ့မနေ့မှာလက်နက်ကင်တချို့ကဖမ်းဆီးသွားတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစော်ပါရန်ကုန်မန္တလေးနေပြီးတော့စတဲ့မြို့ကြီးတွေမှာပါဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP Bakery ကိုစံပြမုံတိုင်းပိုင်ရှင်ဦးကျော်ဝင်းကိုသူနေထိုင်ရာမိုးကုံမြို့မှာဘယ်အဖွဲ့အမှန်မသိတဲ့လက်နက်ကင်တချို့ကဒီကနေ့မနေ့မှာဖမ်းဆီးသွားတာဖြစ်ပါတယ်ဖန်စီခံရမှုနဲ့ပတ်သက်လို့အာနာပိုင်တွေကစုံစမ်းနေကြောင်းလဲမိုးကုံမြို့မြို့နယ်အုပ်ချုပ်ရေးမှူးဦးလာမိုးဦးက VOA ကိုပြောပါတယ
်။ဈေးနားမှာအောင်ချမ်းသာဈေးနားမှာတူအဲ့ရန်ခေါ်တော့တယ်လို့သိရပါတယ်။အဲဘယ်လိုလဲဆိုတော့ခေါ်တဲ့ပုံမှာတချို့ကလက်နဲ့ကင်ထားတယ်လို့သိရတယ်ဗျ။ခုနှစ်ယောက်လောက်တော့ရှိရလို့ပြောတယ်။ကားပေါ်မှာတချို့မြေအောက်စင်နာအောက်မှာလည်းတချို့ဆင်းပြီးတော့မှခေါ်တယ်ဆိုအဲ့လိုပဲသိရတယ်။အဲမိသားစုစုံစမ်းဆက်သွယ်တဲ့အရောက်ကတော့ဘာမှပြန်ပြီးဆက်သွယ်တာမျိုးရှိသေးဘူးလို့သိရတယ်။အဲ့ဒါလည်းဆောင်ရနေပါလေ။ရဲရဲလည်းရဲနေမှလည်းသူဆောင်ရနေပါလေ
။ဖန်စီသူလက်နက်ကင်တွေဟာဘဲဖွဲ့စည်းရဆိုတာအာဏာပိုင်တွေကထုတ်ဖော်ပြောဆိုတာမရှိပေမဲ့ဒေတာတွင်းမှာလှုပ်ရှားနေတဲ့ TNLA ကတအံပလောက်လက်နက်ကင်အဖွဲ့ကဖြစ်နိုင်ပြီးစစ်ကြေးမပေးလို့ဖန်စီသွားတာဖြစ်နိုင်တယ်လို့လည်းဒေတာကန်တွေကခံမှန်းပြောဆိုနေကြပါတယ်။TNLA အဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဖန်စီမှုသတင်းနဲ့ပတ်သက်လို့တိတိကျကျမသိရသေးကြောင်းပြောပါတယ်။
You know that the train the whole of two year and the to the social media you know no pizza will be there so that the media can cool it down the go out she can make me engineer see that
ဗိုလ်မှူးတိုက်ကျော်ကသူတို့လှုပ်ရှားတဲ့နယ်မြေအတွင်းမှာစီးပွားရေးလုပ်ငန်းရှင်တွေစီကအခွန်ကောက်ယူတာရှိပေမဲ့အရင်ကအခုလိုဖမ်းဆီးတာမရှိကြောင်းပြောပါတယ်အခုဖန်စီမှုဟာ TNLA တပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်ခဲ့ရင်တောင်အသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့လည်းပြောခွင့်ရသူဗိုလ်မှူးတိုက်ကျော်ကပြောပါတယ်
။ဒီဟာကတော့ဘာမှစိုးရိမ်စရာမရှိပါဘူး။ကျွန်တော်ဒီရန်တူတော်မှဘောနာစီတော်မှဖမ်းထားမိတော့မှကျွန်တော်ဟိုဘာမှမလုပ်ဘူးအဖြစ်တိုင်းကျွန်တော်ကတော့ပြန်လုပ်ပြရ
မိုးကုတ်မြို့နယ်အတွင်းမှာနိုဝင်ဘာလနောက်ဆုံးပတ်အတွင်းကဆိုရတမ်ဘရွန်နဲ့ TNLA ကြတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တိုက်ပွဲဖြစ်ပွားရာအနီးအနားကဒေသခံ 1,500 လောက်ဟာမိုးကုတ်မြို့ဘက်ကိုတိမ်းရှောင်ခဲ့ရပြီးလက်ကုံပိုင်းမှာတော့အခြေအနေပြန်လည်ငြိမ်သက်လာတဲ့အတွက်နေရပ်ပြန်ခဲ့ကြပါတယ်။မိုးကုတ်မြို့ကတဦးဖြစ်တဲ့ဦးစိုးထေးကတော့ဒေသတွင်းမတည်ငြိမ်မှုတွေကမိုးကုတ်မြို့ရဲ့စီးပွားရေးအခြေအနေကိုပုံမထိခိုက်လာစေနိုင်ကြောင်းသုံးသပ်ထားပါတယ
်။ကျွန်တော်တို့မြို့ကကိုယ်ကမတိုင်ခင်ကတည်းကဒီတောင်ပြတ်ဥတ္တရအပေါ်မှာမြို့ကဘာလို့ပြောဟိုထိခိုက်တင်တာရားမီပေါ့တော့မဆိုတော့စီဝါရေးအချက်ချုပ်ကြနေတာအခါလေးတွေတော့ပြန်ကူးရအောင်မယ်လို့စဉ်းစားလို့ရတော့ရှိသေးတယ်အခုလိုမျိုးဖြစ်တဲ့အခါကျတော့တခြားကလာပြီးလည်းရင်းနှီးမြှုပ်နှံမဲ့လူတွေဟိုဒီမှာရှိတဲ့လူတွေကလည်းရင်းနှီးမြှုပ်နှံမဲ့အခြေအနေကတော့တော်တော်ပြက်စီးသွားပြီတဲ့ဒီတရင်ပေါ်မှာပေါ့လေအဲ့တော့ဒီအခြေအနေပေါ်မှာတော့ကျွန်တော်တို့မြို့ကအများကြီးထိခိုက်သေးသူတော့ကျွန်တော်တို့တော့သုံးသက်ချင်နော်ပြန်လည်းကူးစားဖို့တော့ပြန်အားထုတ်ကြအောင်ပဲ
မိုးကုတ်ဒေတာဟာကဘာမှာထင်ရှားတဲ့ဗရမယာနီလာစတဲ့ကြောင်းမြက်ရတနာတွေထွက်ရှိတဲ့ဒေတာဖြစ်ပြီးဒေတာကံအတော်များများဟာကြောင်းမြက်လုံငန်းအပေါ်မှာအမိပြုရက်တည်နေကြတာဖြစ်ပါတယ်။မန္တလေးတိုင်းဒေတာကြီးမိုးကုတ်မြို့နဲ့ထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်နဲ့ TNLA အကြမ်းမှာမကြာခဏထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကျုံမြန်မာနယ်စပ်မူဆယ်နန်းခမ်းစတဲ့မြို့တွေမှာဆိုရင်လည်းမကြာခဏဘုံပေါက်ကွဲတာပြန်ပေးဆွဲတာတွေဖြစ်ခဲ့ဘူးပါတဲ့။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်